This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနိုင်ရှင်ဘေးတို့ကနေကင်ဝေးပြီးဘေးကင်လွန်ချုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆွတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ23ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုရန်တိုင်းမှာဖက်ချန်းတင်ဆက်ပြီးမှဖြစ်ပါတယ်ရှင
်ဗီဒီယိုအန်ယူဂျီတော်ရရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဖေဖော်ဝါရီလ23ရက်နေ့မနက်ခင်းမှာတင်ပြပေးမယ်ဗီဒီယိုအန်ယူဂျီစစ်ရေးသတင်းများကိုကျွန်တော်ရန်တိုင်းကဖက်ချန်းတင်ပြပေးမှဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့အမြန်လန်းထိုးဖောက်နိုင်ဖို့အရေးပါတဲ့စစ်တောင်းမြုံဝမ်းလွင်မြေမှာရန်ကုန်ပကဖောက်တွေတိုက်ပွဲဝင်နေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အမြန်လန်းထိုးဖောက်နိုင်ရေးအခြေခံအနေမြင့်ဖြစ်တဲ့စစ်ရေးမဟာဗျူဟာအရလွန်စွာအရေးကြီးတဲ့စစ်တောင်းမြုံဝမ်းလွင်မြေကတိုက်ပွဲတွေမှာရောင်းလိုက်ပကဖောက်တိုက်ခတ်ရေးအဖွဲ့၅ဖွဲ့နဲ့အတူ drone တပ်ဖွဲ့တွေက PDF တပ်ရင်းတွေမာမေးတပ်ဖွဲ့တွေနဲ့အတူဟန်ချက်ကြီးတိုက်ပွဲဝင်နေတယ်လို့ပကဖအတန်ကဖော်ပြထားပါတယ်အခုလိုရေးကြီးတဲ့စစ်မျက်နှာမှာတိုက်ပွဲဝင်နေတဲ့ပကဖတပ်ဖွဲ့တွေကိုရန်ကုန်တိုင်းပကဖတောင်ဝင်ငယ်ရဲဘော်နောင်ယိုတိုင်းတူတောင်ဝင်ငယ်စစ်ဘက်ရေးရာရဲဘော်မင်းရန်တိုင်းတို့ကတွေ့ဆုံခဲ့ပြီးပကဖလုပ်ငန်းစဉ်တွေစစ်ဒေသဗျူဟာတပ်ရင်းမာမိတ်တိုင်းသားအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ရေးခြေနေတွေကိုလမ်းညွှန်ခဲ့တယ်လို့ဆိုပါတယ်ဒါပြင်တိုက်ခတ်ရေးတပ်ဖွဲ့ဝင်တွေနေရာယူထားတဲ့ရှေ့တန်းနေရာတွေအထိသွားရောက်ခဲ့ပြီးပကဖရဲဘော်တွေကိုအသုံးစိတ်ချင်းမြင့်ထောက်ပံ့ငွေတချို့ပေးအပ်ခဲ့တယ်လို့သိရပါတယ်အမြန်လန်းနေမျိုးတွေဖြစ်တဲ့ဖြူညောင်လေးပင်နဲ့စစ်တောင်းမြဝန်ဒေသတွေမှာပကဖတပ်ဖွဲ့ဝင်တွေပူးပေါင်းတိုက်ပွဲဝင်နေသလိုလူမှုစီရင်ရေးလုပ်ငန်းတွေရန်သူတပ်ဖွဲ့ဝင်တွေဗတ်ပြောင်းခလုံးစည်ရေးလုပ်ငန်းတွေကိုလည်းဆောင်ရွက်နေတယ်လို့အသိပေးထားပါတယ်ခင်ဗျာအခုဆက်လက်ပြီးပြည်ခရိုင်အတွင်းရှိအများပြည်သူများသိရှိလိုက်နာရဲ့အချက်များထုတ်ပြန်တဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။စစ်အာဏာရှင်စနစ်လုံးဝပပျောက်ပြီးဖက်ဒရယ်နိုင်ငံတော်တည်ဆောက်ရေးအတွက်စစ်ရေးအရလုံရေးကြီးတဲ့အချိန်ဖြစ်တာကြောင့်ပြည်ခရိုင်အတွင်းရှိအများပြည်သူများသိရှိလိုက်နာရဲ့အချက်များပြည်ခရိုင်363-2တပ်ရင်းကထုတ်ပြန်ကြေညာထားပါတယ်။ထုတ်ပြန်ကြေညာချက်မှာစစ်ကောင်စီလက်အောက်ခံဖွဲ့စည်းများနဲ့ထိတွေ့ဆက်ဆံခြင်းစစ်ရေးပြစ်မှတ်များအနီးမှတွာလာနေထိုင်ခြင်းများအားအထူးရှောင်ကြဉ်ကြရန်ကာကွယ်ရေးတပ်မတော်သားများရဲ့သတင်းအချက်အလက်များစစ်ရေးလှုပ်ရှားမှုများအားစစ်ကောင်စီထံသို့သတင်းပေးပို့ခြင်းစစ်ကောင်စီအားရိတ်ခါထောက်ပံ့ခြင်းများမပြုလုပ်ကြရန်စစ်ကောင်စီထောက်တိုင်များဒလန်များနဲ့ပူးပေါင်းပြီးစစ်ကောင်စီအားဆက်ကြီးပေးလောင်းကစားဝိုင်းများပြုလုပ်နေခြင်းအားရှောင်ကြဉ်ရန်ပြိုလဲလို့နီးနေပြီဖြစ်တဲ့အကြမ်းဖက်စစ်ကောင်စီနေတဲ့မိသူလူလူအားခုတုံးလုပ်ပြီးလူသားတိုင်းပြစ်လို့ချင်းကြီးရွာများအားမိရှို့ဖျက်ဆီးခြင်းများပြစ်လို့နေပါသဖြင့်လုံခြုံရေးသတိမျက်ရှိနေစေရန်အရေးပေါ်ခြေနေအတွက်ရိတ်ခါဆေးဝါးအရေးကြီးပစ္စည်းများအားအလွယ်တကူတစ်ပါးတည်းသယ်ဆောင်သွားနိုင်ရန်အတွက်ကြိုတင်ပြင်ဆင်ထားကြရန်အနီးအနားပတ်ဝန်းကျင်မှာထိတွေ့တိုက်ပွဲများဖြစ်ပေါ်လာပါကရှောင်ရှားနိုင်ရန်ဘေးကင်းလုံခြုံတဲ့နေရာအားကြိုတင်ရှာဖွေတတ်မှတ်ထားကြရန်စစ်ကောင်စီရဲ့လေကြောင်းမှဘုံကျဲခြင်းဆက်တက်လေဒီများဖြင့်ဘုံကျဲခြင်းများမှရှောင်ရှားနိုင်ရန်ဘုံကိုခြင်းများတူးထားကြရန်နှင့်မြို့သူကာကွယ်တပ်မတော်တရင်တပ်ဖွဲ့များမှအခါအားလျော်စွာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်များအားပူးပေါင်းလိုက်နာဆောင်ရွက်ပေးကြရန်တို့ပါဝင်ပါလေ။အလားတူစစ်ကောင်စီဘက်တော်သားတပ်ဖွဲ့ဝင်များမြို့သူစစ်များအနေနဲ့မြို့သူကာကွယ်တပ်မတော်တရင်တပ်ဖွဲ့များနဲ့ချိတ်ဆက်ပြီးအများဆုံးပူးပေါင်းကြရန်လည်းတိုက်တွန်းထားပါလေခင်ဗျာ။အခုတခါမန်စီမြို့နယ်မန်တာရွာကိုလေရင်နဲ့လေးချိန်ဘုံကျဲတက်ခိုက်မှုမှာအသက်၈နှစ်အရွယ်ကလေးတူပါဝင်၂ဦးသေဆုံးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ညနေ 4:10 မိနစ်မှစတင်ပြီးညနေ 4:19 မိနစ်အချိန်ထိမန်စီမြို့နယ်မန်တာရွာကိုအကြမ်းဖက်စစ်တပ်က white trail လေရင်နဲ့လေးချိန်ဘုံကျဲတိုက်ခိုက်ခဲ့ပြီးဘုံသီး၁၂လုံးထပ်မံကြောင်ပေါက်ကွက်ခဲ့ကြောင်းဒေသသတင်းများအရသိရပါတယ်။ လေကြောင်းတိုက်ခတ်မှုကြောင့်အသက်၈နှစ်အရွယ်မောင်ငွားစာလီနဲ့အသက်၂၀အရွယ်မယာမစီတို့ပွဲချင်းပြီးတေဆုံးခဲ့ပြီးအသက်၈လအရွယ်မငွားရင်မီဘဲပါနဲ့ဘဲလက်မှာထိခိုက်ဒဏ်ရာရရှိကာအသက်၁၀နှစ်အရွယ်မောင်လူကညာဘက်ပေါင်ကိုထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အသက်၂၈နှစ်အရွယ်ဒေါ်ထွန်းစန္နာရဲ့ဘဲဘက်လက်မှာထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါပြင်ခြေရွာနေပြည်သူဦးမင်းရွှေဒေါ်ရွှေကြီးဦးတင်တို့ရဲ့နေအိမ်များဆန်ဆက်တဲ့လဲတော်များလည်းဘုံသီးထိမှန်ပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးညောင်ခိုင်းရွာမှာတက်ဆွဲထားတဲ့ပြူစောဒီစကန်စွန့်ခွာထွက်ပြေးအောင်နီလန်းမျိုးစုံအုံပြုပြီးဆောင်ရွက်နိုင်ခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။စကန်တန်းရွှေဘုံမြို့နယ်ညောင်ခိုင်းကျေးရွာမှာတက်ဆွဲနေတဲ့ပြူစောဒီနဲ့စစ်ကောင်စီတပ်ဖွဲ့ကိုစကန်စွန့်ခွာထွက်ပြေးသွားအောင်နီလန်းမျိုးစုံအုံပြုပြီးဆောင်ရွက်နိုင်ခဲ့တယ်လို့ပကဖအတန်ကထုတ်ပြန်ထားပါတယ်။ရွှေဘုံမြို့နယ်ပကဖအဖွဲ့ကရေခါလမ်းကြောင်းပိတ်ဆို့ခြင်း၊ drone နဲ့လက်နက်ချစီးယုံစာများကိုကျဲချခြင်းတို့ကိုစနစ်တကျလှုံ့ဆော်ခဲ့ရာ February 22ရက်နေ့မှာစစ်ကောင်စီနဲ့ပြူစောဒီများစကန်ကိုစွန့်ခွာထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့တွေစွန့်ခွာသွားတဲ့ညောင်ခိုင်းရွာစခန်းကိုဝင်ရောက်ရှင်းလင်းခဲ့ရမှာကိုလုံးကြီးပြောင်းချောတက်လက်နဲ့ကြီ58တောင်းကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။ဒါပြင်ကျေးရွာတွင်တွေ့ရတဲ့တက်ကြီးရွှေုံနဲ့ကျမ်းမာရေးမကောင်းသူ56ဦးကိုလည်းပကဖဖွဲ့ဝင်တွေကစားနပ်ရိက္ခာတွေပေးအပ်ခဲ့ပြီးကျမ်းမာရေးစောင့်ရှောက်မှုတွေကိုလည်းဆောင်ရွက်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။စခန်းကိုပိတ်ဆို့ထားတဲ့ကာလအတွင်းပြူစောတိနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေချိတ်ဆက်အလင်းဝင်လာခဲ့တာတွေလည်းရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါကျောက်ဆယ်30နဲ့မန္တလေးမြို့တို့မှအတင်းအဓမ္မစစ်မှုထမ်းတပ်သားတွေစုဆောင်းခံရသူ3ဦးအလင်းဝင်လာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ညပိုင်းမှာဘောလခဲမှဖားဆောင်ဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကြောင်းမှလိုက်ပါလာတဲ့မန္တလေးတိုင်းကျောက်ဆယ်မြို့နယ်နဲ့ပဲခူးတိုင်း30မြို့တို့မှစစ်မှုထမ်းတပ်သားတွေ2ဦး Grandi Army BA510 အလင်းဝင်ရောက်လာခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။၎င်းတို့2ဦးဟာဟိုဘုံမြို့နယ်ရမဲသိမ်းမြို့တို့မှအပတ်စဉ်လေးစစ်တပ်နဲ့တက်ရောက်ခဲ့ပြီးတဲ့နောက်ဂီနီပြည်နယ်ကိုရောက်ရှိလာတာဖြစ်ပြီးလက်ပြဘုံနှလုံးယူဆောင်လာတယ်လို့သိရပါတယ်။အလားတူဖေဖော်ဝါရီလ19ရက်နေ့မှာမန္တလေးမြို့မှအတင်းအဓမ္မစစ်မှုထမ်းတပ်သားတွေစုဆောင်းခံရပြီးတဲ့နောက်ဆလင်းမြို့နယ်အခြေစိုက်ခလာရ253ကိုတာဝန်ကျကတာဝန်ထမ်းဆောင်နေတဲ့တပ်သားတွေ2ဦးဟာခဲယမ်းများယူဆောင်လာပြီးဆလင်းပကဖားထံအလင်းဝင်ရောက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။အဆိုပါအလင်းဝင်လာတဲ့စစ်မှုထမ်းတပ်သားတွေ2ဦးကိုဆလင်းမြို့နယ်ပကဖားကကောင်းမွန်စွာဆောင်ရှောက်ထားပြီးကြံရှိနေတဲ့စစ်တပ်သားနဲ့ရဲတပ်သားများအနေနဲ့လည်းအလင်းဝင်ရောက်လိုပါကချိတ်ဆက်နိုင်ကလက်နက်ခဲယမ်းပါရှိပါကထိုက်တန်တဲ့စူးချင်းငွေများကိုလည်းချိမြင့်သွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမယ့်စီးရဲသတင်းကတော့အများပြည်သူလုံခြုံရေးအတွက်မိုးပြင်းမြို့တွင်ဖြတ်တန်းတော်လာမှုကိုယာယီပိတ်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အများပြည်သူလုံခြုံရေးအတွက်မိုးပြင်းမြို့တွင်ကိုဖြတ်တန်းတော်လာခွင့်ကိုဖေဖော်ဝါရီလ24ရက်နေ့မှ28ရက်နေ့ထိခေတ္တပိတ်ထားမှာဖြစ်ကြောင်းနဲ့အရေးကြီးကိစ္စရှိပါကတပ်ဆိုင်ရာတရင်တပ်ဖွဲ့များလုံခြုံရေးကိများနဲ့ပူးပေါင်းဆောင်ရွက်ကြဖို့ကိုမိုးပြင်းပြည်သူကာကွယ်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။2015ခုနှစ်အစပိုင်းမှာစစ်ကောင်စီကနေပြည်တော်ပြည်လဲစုမုံနိုင်ရန်အင်အားသုံးထိုးစစ်ဆင်မှုများကိုလှုံ့ဆော်နေကြရာမိုးပြင်းမြို့ကိုပြည်လဲရရှိရေးထိုးစစ်ဆင်မှုကိုပြည်သူ့ကာကွယ်တပ်ပေါင်းစုများရဲ့ခုခံမှုများကြောင့်ထိခိုက်ဒေဆုံးမှုများပြားနေတယ်လို့ဆိုပါတယ်။ဒါကြောင့်အဝေးပြက်လက်နက်ကြီးများ drone များလေယာဉ်များနဲ့မိုးပြင်းမြို့ကိုနေ့စဉ်ရက်ဆက်ပစ်ခတ်နေပြီးနှစ်လကျော်ကာလအတွင်းမှာအများပြည်သူနေထိုင်ရာနေရာဒေသများအထိပြစ်မှတ်ထားတိုက်ခိုက်လာနေတာဖြစ်ပါတယ်။ဒါကြောင့်အများပြည်သူလုံခြုံရေးအတွက်မိုးပြင်းမြို့တွင်ဖြတ်တန်းတော်လာမှုကိုယာယီပိတ်ထားမှာဖြစ်ကြောင်းနဲ့မိဘပြည်သူများပူးပေါင်းဆောင်ရွက်ပေးကြဖို့မိုးပြင်းပြည်သူကာကွယ်ရေးတပ်အမှတ် 13331 တပ်ရင်းနဲ့ KNTF အမှတ်3တပ်ရင်းတို့ကမြစ်တာရက်ခတ်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရဲသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွင်းနဲ့ Carshall Road ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယို UNG သောတာရှင်များရှင်အခုဆက်လက်ပြီးရေဒီယို UNG ရဲ့ပြည်တွင်းသတင်းများကိုຫນွေဦးနိုင်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ23ရက်နေ့မနက်ပိုင်းရေဒီယို UNG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ဖို့အနေနဲ့ပြည်ထောင်စုအဆင့်တည်ရန်စာတာစီမံအုပ်ချုပ်မှုအဖွဲ့ရဲ့နှစ်မြင့်ဆောင်2025အစည်းအဝေးပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်တက်ရောက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပြည်ထောင်စုအဆင့်တည်ရန်စာတာစီမံအုပ်ချုပ်မှုအဖွဲ့ရဲ့နှစ်မြင့်ဆောင်2025အစည်းအဝေးကို2025ခုနှစ်ဖေဖော်ဝါရီလ27ရက်နေ့မှာကျင်းပခဲ့ရာပြည်ထောင်စုအဆင့်တည်ရန်စာတာစီမံအုပ်ချုပ်မှုအဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်ဒုတိယဥက္ကဋ္ဌနဲ့အဖွဲ့ဝင်များဖြစ်ကြတဲ့တည်ရန်စာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထရေးနဲ့လူဝဲမှုကြီးကြပ်ရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနစီမံကိန်းဗန္နာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနတို့မှပြည်ထောင်စုဝန်ကြီးများပြည်ထောင်စုဒုတိယဝန်ကြီးများနဲ့အတွင်းဝန်များပြည်ထောင်စုဝန်ကြီးချုပ်ရုံးမှအတွင်းဝန်နဲ့ပြည်ထောင်စုအဆင့်တည်ရန်စာတာစီမံအုပ်ချုပ်မှုအဖွဲ့ရဲ့အတွင်းရေးမှုရုံးအဖွဲ့တို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြပါသည် ပြည်ထောင်စုအစီအတယံဇာတာစီမံအုပ်ချုပ်မှုအဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကအဖွင့်အမှားစကားပြောကြားခဲ့ပြီးတင်မြင့်ဆောင်2025ချိန်မြောက်အစည်းအဝေးဆုံးဖြတ်ချက်ဆောင်ရွက်ပြီးစီးမှုများနဲ့ရှေ့လုပ်ငန်းစဉ်ဆောင်ရွက်ပြီးစီးမှုများကိုပြည်ထောင်စုအစီအတယံဇာတာစီမံအုပ်ချုပ်မှုအဖွဲ့အတွင်းရေးမှုကတင်ပြခဲ့တယ်လို့သိရပါတယ်။တယံဇာတာစီမံခန့်ခွဲမှုဆိုင်ရာကိစ္စရပ်များကိုတက်ဆိုင်ရာကန်တာအလိုက်တာဝန်ရှိသူများကတင်ပြခဲ့ကြပါတယ်။တင်ပြချက်များနဲ့ပတ်သက်ပြီးတော့တက်ရောက်လာကြတဲ့ဥက္ကဋ္ဌနဲ့အဖွဲ့ဝင်များကဝိုင်းဝန်းဆွေးနွေးအကြံပြုခဲ့ကြပါတယ်ခင်ဗျာ။ဆလဘီအကြံဘတ်စစ်ကောင်စီရဲ့အကျင့်ပြက်လက်ပါစီများထမ်းဆောင်နေတဲ့တန်ယုံနဲ့ကောင်စစ်ဝုံယုံစုစုပေါင်းယုံ30ကတန်တမန်များကိုအမိပြက်စီရင် blacklist NUG ကထည့်သွင်းတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဘတ်စစ်အုပ်စုကလက်နက်အားကိုဖြင့်နိုင်ငံတော်၏အာဏာကိုမတရားသိမ်းပိုက်ခဲ့တဲ့အချိန်ကစတင်ပြီးတော့အကြံဘတ်စစ်အုပ်စုရဲ့နိုင်ငံသားရေးဝန်ကြီးဌာနလက်အောက်မှာအမိန့်ညွှန်ကြားချက်များကိုနာခံကာဆောင်ရွက်လျက်ရှိတဲ့အပြင်အမှန်တရားနဲ့ပြည်သူ့ဘက်မှယက်တီကြတဲ့ CDM ဝန်ထမ်းများအား PRP အကြံကင်ခြင်းလက်ရှိဖြစ်ပေါ်နေတဲ့အမှန်တရားများအားဖုံးကွယ်ပြီးစေအာဏာရှင်နဲ့ပူးပေါင်းကြံစည်လိမ့်လဲလှည့်ပြပြီးနိုင်ငံကအတိုင်းဝိုင်းသူမဟုတ်မမှန်တဲ့သတင်းများဖြန့်ဝေခြင်းကြီးညာချက်များထုတ်ပြန်ခြင်းစာရာတို့ကိုလှုပ်ဆောင်နေတဲ့အကြံဘတ်စီအုပ်စုရဲ့လက်ပါစီဝန်ထမ်းများအားဤဝန်ကြီးဌာနရဲ့အမိန့်ကြော်ညာစာအမှတ်2021နဲ့အမိန့်ကြော်ညာစာအမှတ်2022တို့ဖြင့်အမည်ပြက်စရင် blacklist မှာထည့်သွင်းကြောင်းဖေဖော်ဝါရီလ22ရက်နေ့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားဝန်ကြီးဌာနကထုတ်ပြန်ပါတယ်။ထို့တော်လည်းအကြံဘတ်စီအုပ်စုရဲ့ပြည်သူများအပေါ်လူမဆန်စွာမတရားနှိပ်စက်ညှဉ်းပန်းတပ်ဖြတ်ပြီးစစ်ရာဇဝမှုကျူးလွန်နေမှုများကိုမျက်ကွယ်ပြုကာနိုင်ငံကအတိုင်းဝိုင်းသို့မဟုတ်မမှန်တဲ့သတင်းမှားဝါဒပြန့်မှုများအားအကြံဘတ်စီအုပ်စုရဲ့တောက်တိုင်များအဖြစ်ဆက်လက်လှုပ်ဆောင်နေတဲ့အပြင်ပြည်ပရောက်မြန်မာနိုင်ငံသားများအားကူညီကာကွယ်စောင့်ရှောက်ရမယ်မိမိတို့ရဲ့တာဝန်ကိုထမ်းဆောင်ရမယ်အစားမြန်မာနိုင်ငံသားများရဲ့နိုင်ငံကူးလက်မှတ်တက်တန်းတိုးရန်ကိစ္စများကောင်စစ်ရေးရာကိစ္စများနဲ့ပြည်ပမှာဆက်လက်နေထိုင်အလုပ်လုပ်ကိုင်ရေးတို့မှာပုံမှုခက်ခဲကြက်တဲစီရန်မြန်မာနိုင်ငံသားများအပေါ်နှီးမျိုးစုံဖြင့်ဖိနှိပ်မှုများလှုပ်ဆောင်နေကြတယ်လို့ဖော်ပြထားပါတယ်အကြံဘတ်စီအိုစုရဲ့မတရားအတ္တမစစ်သားစုဆောင်မှုနဲ့မတရားဖိနှိပ်မှုများကိုလက်ပါစီပီတာစွာဝိုင်းဝန်းအကောင့်ထဲပေါ်ဆောင်ရွက်ပေးနေတဲ့အတွက်ယခင်ထုတ်ပြန်ထားတဲ့အမည်ပြက်စာရင်းမှာပါရှိပီတာသူများကိုထက်လောင်းတတိပေးလိုက်ပြီးအကျင့်ပြက်လက်ပါစီများအားအမိန့်ကြော်ညာစာအမှတ်1000ဆောင်2025ပြည်သူအကျိုးငါအမည်ပြက်စာရင်း blacklist တတိယအတုံးမှာထည့်သွင်းချက်အရာ18ဦးအမိန့်ကြော်ညာစာအမှတ်1000ဆောင်2025အမည်ပြက်စာရင်း blacklist စတုဒ္ဓအတုံးမှာထည့်သွင်းချက်အရာ73ဦးတို့ဖြစ်ကြပါရယ်ခင်ဗျာဆလဘီစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းတိုင်းဒေသတပိတ်ကော်မတီတို့တွဲဆောင်ဆွေးနွေးတဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းတိုင်းဒေသတပိတ်ကော်မတီတို့ဟာဖေဖော်ဝါရီလ22ရက်နေ့မုံလွဲတနအီအချိန်မှာဇွန်ပလက်ဖောင်းကနေတဆင့်တွဲဆောင်ဆွေးနွေးခဲ့ကြကြောင်းစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှတင်ထုတ်ပြန်ပါတယ်။အစည်းအဝေးပွဲမှာစကိုင်းတိုင်းဒေသတပိတ်ကော်မတီအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှဥက္ကဋ္ဌဒုတိယဥက္ကဋ္ဌနဲ့ယူနစ်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြကစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားနဲ့ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။အဒီနောက်တက်ရောက်လာကြတဲ့စကိုင်းတိုင်းဒေသတပိတ်ကော်မတီဘက်ကလည်းရှေ့လုပ်ငန်းစဉ်ဆိုင်ရာအမြင်သဘောထားများကိုအပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးတော့အစည်းအဝေးအားညနေ 3:35 မိနစ်အချိန်မှာအောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်တတိယအကြိမ်ဘွယ်နင်းသပင်အခမ်းအနားကျင်းပတဲ့တရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ22ရက်နေ့လိုင်ဇာမြို့မြို့တော်ခမ်းမမှာကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်တတိယအကြိမ်ဘွယ်နင်းသပင်အခမ်းအနားကိုအောင်မြင်စွာကျင်းပပြုလုပ်ခဲ့ကြောင်းတရင်ရရှိပါရယ်။ကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်ရဲ့အဖွဲ့ဝင်တက္ကသိုလ်ဖြစ်တဲ့ဝိဇာသိပ်ပန်တက္ကသိုလ်ကဖွင့်လှစ်ခဲ့တဲ့ပညာရေးအစီအစဉ်များမှာတက်ရောက်လေ့လာခဲ့ပြီးနောက်ဆုံးနှစ်စာမေးပွဲအောင်မြင်ခဲ့သူများနဲ့ဂျာကာလာတက္ကသိုလ်ကောင်စီအသီးသီးကဖွင့်လှစ်ခဲ့တဲ့အွန်လိုင်းအခြေပြုပညာရေးအစီအစဉ်မှာတက်ရောက်လေ့လာခဲ့ကနောက်ဆုံးနှစ်စာမေးပွဲအောင်မြင်သူများအားဘွဲ့ချီးမြှင့်တဲ့အခမ်းအနားဖြစ်တယ်လို့သိရပါတယ်။အခမ်းအနားမှာတက္ကသိုလ်ရဲ့အဓိပတိဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဂုံမော်ကိုတိုင်တက်ရောက်ခဲ့ပြီးတော့နောက်ဆုံးနှစ်စာမေးပွဲအောင်မြင်သူဘွဲ့ယူမောင်မင်းများအားဘွဲ့ချီးမြှင့်ပေးအပ်ခဲ့တယ်လို့ဖော်ပြထားပါတယ်။ကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်တတိယအကြိမ်ဘွယ်နင်းသပင်မှာစေပညာဘွဲ့22ဦး၊မဟာသိပ်ပံယူပဗီဒအထူးပြု2ဦး၊မဟာဝိဇာပထဝီဝင်အထူးပြု2ဦး၊မဟာအယီချင်းစစ်သင်တန်းဘူမိဗီဒအထူးပြု2ဦး၊ Philosophy of Diploma 3ဦး၊တင်ချာအထူးပြုနေသင်တန်း2ဦး၊ယူပဗီဒအထူးပြုနေသင်တန်း2ဦး၊ဘူမိဗီဒအထူးပြု2ဦး၊တင်ချာအထူးပြု5ဦး၊ယူပဗီဒအထူးပြု2ဦး၊ဓာတုဗီဒအထူးပြု2ဦး၊တတဗီဒအထူးပြု2ဦး၊မြန်မာစာအထူးပြု10ဦး၊အင်္ဂလိပ်စာအထူးပြု56ဦး၊ပထဝီဝင် င်အထူးပြု22ဦးဥပဒေပညာအထူးပြု6ဦးတမိုင်းအထူးပြု22ဦးဒသနိကဗေဒအထူးပြု16ဦးစိတ်ပညာအထူးပြု43ဦးစုစုပေါင်း205ဦးစာမေးပွဲအောင်မြင်ခဲ့တယ်လို့သိရပါတယ်ဘွဲ့ယူတဲ့မောင်မေများအားမကြည်သောရေကိုကြည်အောင်လုပ်မည်မနှုသောမျက်ကိုနှုအောင်လုပ်မည်ဟုသောလူစွမ်းကောင်းစိတ်ဓာတ်တို့ထွန်းကားစေလိုသောရည်ရွယ်ချက်နဲ့အမိပညာရက်ဆုံတက္ကသိုလ်ကိုတည်ထောင်ခဲ့ခြင်းဖြစ်ပါတယ်လို့တက္ကသိုလ်ရဲ့အဓိပတိမှမိကုံးမှပြောကြားသွားပါတယ်ခင်ဗျာဆလဘီနိုင်ငံတကာငွေကြေးခွာချမှုစောင့်ကြည့်အရေးယူရေးအဖွဲ့ FATF ကမြန်မာကိုအမိပြက်စီရင်ဆက်လက်ထားရှိတဲ့သတင်းကိုတင်ပြပေးပါမယ်။ပြင်သစ်နိုင်ငံပါရီမြို့မှာဖေဖော်ဝါရီလ18ရက်နေ့မှ21ရက်နေ့အထိကျင်းပတဲ့ FATF ရဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုဗန်ဒါရေးဆိုင်ရာအမိပြက်နိုင်ငံ Blacklist အဖြစ်ဆက်လက်ထားရှိရန်နိုင်ငံတကာငွေကြေးခွာချမှုစောင့်ကြည့်အရေးယူရေးအဖွဲ့ FATF ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာငွေကြေးခွာချမှုအကြမ်းဖက်ငွေကြေးထောက်ပံ့မှုတိုးပွားလာပြီးတံပြန်ရန်တည်သားထင်ရှားသောဗျူဟာချုပ်ယွင်းချက်များရှိသည်ဟု FATF ရဲ့ကြေညာချက်မှာဖော်ပြထားပါသည် FATF ရဲ့အစည်းအဝေးကိုစစ်ကောင်စီရဲ့ဗဟိုပံဥက္ကဋ္ဌဒေါ်တန်တန်းဆွေတက်ရောက်ခဲ့ပြီးတော့၎င်းတို့အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတပ်တေကံပစ္စည်းများစီမံခန့်ခွဲရေးဥပဒေတို့ကိုပြင်ဆင်ပြဋ္ဌာန်းခဲ့ပြီးတော့ငွေကြေးခွာချမှုဥပဒေကိုလည်းပြင်ဆင်ရန်ဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမယ့်မြန်မာနိုင်ငံအနေဖြင့်လိုင်းနာဆောင်ရွက်ရမယ့်အချက်များကြန့်ရှိနေသေးတာကြောင့်မူလအတိုင်းအလေးထားစီစဉ်ရမယ့်နိုင်ငံဒေသစည်းရင်းမှာပင်ဆက်လက်ထားရှိရန် FATF ကဆုံးဖြတ်ခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်း2022ခုနှစ်ကစတင်ပြီးတော့ FATF ကမြောက်ကိုရီးယား၊အီရန်တို့နဲ့တန်းတူမြန်မာနိုင်ငံကိုအမည်ပြက်နိုင်ငံအဖြစ်ကြေညာခဲ့ပါတယ်ဒါကြောင့်နိုင်ငံတကာလက်စားမှုအခြေအနေများကိုစောင့်ကြည့်ပြီးမှတ်တမ်းတင်ပေးနေတဲ့ Transparency International ရဲ့2024ညွန်ကိန်းမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း180မှာအဆိုးဆုံးအဖြစ်နောက်ဆုံးမှရေးထွက်ရင်အဆင့်12မှာရပ်တည်နေတယ်လို့သိရပါတယ်ခင်ဗျာဆလဘီအမေစုအသက်80နှစ်ပြည့်မွေးနေ့အထိမ်းအမှတ်ပြက်ကရင်အတွက်နာမည်ကျော်ဂျင်မက်နီလစ်ရဲ့ပျောင်မြောက်လာတဲ့ဗဘူးရုပ်ထုကိုရွေးချယ်ထည့်သွင်းထားတဲ့သတင်းကိုတင်ပြပေးပါမယ်။အမေစုရဲ့အသက်80နှစ်ပြည့်မွေးနေ့အထိမ်းအမှတ်ပြက်ကရင်အတွက်နာမည်ကျော်ဂျင်မက်နီလစ်ရဲ့ပျောင်မြောက်လာတဲ့ဗဘူးရုပ်ထုကိုရွေးချယ်ထည့်သွင်းထားကြောင်းတားငယ်ကိုထိန်လင်းကအသိပေးမျှဝေပေးထားပါတယ်ဂျင်ကမိမိကိုအမြဲထောက်ခံအားပေးတဲ့ကဘာကျော်အနုပညာရှင်တစ်ယောက်ဖြစ်ပါတယ်သူ့ရဲ့စာအုပ်မှာဂီတအနုပညာရှင်တွေဟာပြည်သူတွေအတွက်အင်မတန်အရေးပါပြီးသူတို့ဟာပြည်သူတွေစိတ်ဝင်စားမှုရအောင်ဖန်တီးနိုင်စွမ်းရှိတဲ့အများနဲ့မတူလုံနိုင်စွမ်းရှိသူတွေဖြစ်တယ်လို့ရေးသားထားပါတယ်လို့ကိုထိန်လင်းကပြောဆိုထားပါတယ်ဒေါ်အောင်ဆန်းစုကြည်ကဲ့သို့အနုပညာရှင်တွေကိုလေးစားဂုဏ်ယူစွာနဲ့ပြက်ကရင်ကိုမြန်မာပြည်ကအနုပညာရှင်တချို့ရဲ့အကူအညီနဲ့မွေးနေ့အမှတ်တရအနေနဲ့ပြုလုပ်ခဲ့တယ်လို့ဆိုထားပါတယ်ခင်ဗျာဆလဘီအကယ်ဒမီရုပ်ထုကမ်ပိန်းမှာပါဝင်ခဲ့တဲ့ပြည်သူအပေါင်းကိုကျေးဇူးအထူးပဲတင်ရှိတယ်လို့တရုတ်ဆောင်ပိုင်ဖြိုးသူဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အကယ်ဒမီရုပ်ထုကမ်ပိန်းမှာပါဝင်ခဲ့တဲ့ပြည်သူအပေါင်းကိုကျေးဇူးအထူးပဲတင်ရှိပါတယ်လို့တရုတ်ဆောင်ပိုင်ဖြိုးသူကဆိုလိုက်ပါတယ်။သူတို့ရဲ့အကယ်ဒမီရုပ်ကမ်ပိန်းပြီးခဲ့ပြီပေါ့နော်။ကမ်ပိန်းအပြီးမှာသူတို့ရဲ့စစ်ပေးဆောင်သွေးချင်းတွေနဲ့လိုအပ်တဲ့နေရာတွေကိုထောက်ပို့နိုင်ဖို့ကမ်ပိန်းပြုလုပ်ခဲ့တဲ့ရက်20အတွင်းမှာတစ်ကဘာလုံးကပရိသတ်ပြည်သူတွေရဲ့ပါဝင်လှူဒန်းငွေခန့်မှန်းငွေ USD 2,226 အထိရရှိခဲ့ပါတယ်ဒီပမာဏကကမ်ပိန်းမစခင်သူတို့အားလုံးတိုင်ပင်ပြီးတက်မှတ်ထားကြတာထက်သုံးစနီးပါးပိုများပါတယ်ဒီအတွက်ပါဝင်ကြသူအားလုံးရဲ့မေတ္တာတရားကိုနိမ့်နိမ့်နဲ့နဲ့ခံစားရတယ်လို့တော်လိုင်းဤကာလ၄နှစ်ကျော်လာတဲ့အထိမစုံမနှင့်အားထုတ်ပါဝင်နေကြတဲ့သူတို့ချစ်တဲ့ညီအကိုမောင်နှမမိတ်ဆွေအားလုံးကိုလိုက်လိုက်လဲလဲကျေးဇူးတင်ရပါတယ်လို့ဆိုထားပါတယ်တရုတ်ဆောင်ပိုင်ဖြိုးသူရဲ့အကယ်ဒမီရုပ်ထုကမ်ပိန်းကို February 21ရက်နေ့မှာကန်ဆယ်မဲရွေးချယ်ခဲ့ပြီးတော့ဂျပန်နိုင်ငံရောက်ကယန်းတိုင်းရင်းသားတအူးကန်ထူးခဲ့ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့မင်းတီဟန်နဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးနားဆင်ရမှာကတော့ DY ရေးသားပြီးနှွေဦးတည်ဆိုထားတဲ့အမတ်ရစေခြင်းနဲ့ဆိုတဲ့တော်လိုင်းတည်တဲ့ခြင်းဖြစ်ပါတယ်ရှင်။
လုံးကလေးနဲ့ခံစား ချက်ရှိပါれတလကိုကိုင်ဆွေလူချမ်းကြီးတွေနဲ့မဟုတ်ဘူးမတရားပြနေမှုကိုလက်မခံနိုင်တဲ့သူတွေပါ Hey ခက်ခဲချမ်းတမ်းပေမဲ့အားti chosa se a we ya ni ba be nan ni sha de chit de tu re si pyan la me chere chwe ye ma ngo ba ne
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်လေးနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ကြဖြစ်ပါတယ်ရှင်။
ခင်ဗျာတူနမရိုင်နော်အတူငခုကုမ်ထရမ်ဂူလမ်ဂူလင်းဟောင်ကော့ချမ်ဂူလစ်ထုံဟုံထူရီမိင္အဘခါနီအတူငောင်ထူရီလေကျူမင်တမောင်လိုခနုအင်္ဂရိစီနောအမ်ချွိရှိဒမင္ဖျာရှာတာဒမ်ဒဘကီစီတီဖ်မင်တနိုကော့ဘတ်ဟိုကီချီမောင်မိင္အဘကီနီကျူတယန်ခိနကင္ထူလေကျူချူဝန်အတူငဂလုမ်နေကောဘိုင်ချူခါဂျီယာညူဒန်ယေယေဆိုယာအန်ယူဂျီနောခရိကိဘလက်ခရိဘီနကာချူပတ်ခွိဟုဘူစာရုံနေခေါ်ကြည့်မအောင်ကျွတ်ရန်ထူရအချွန်ဘီနံထူလေကျူ PDF ဖုန်ကနောဒွမ်နေ 有阿苗等个公办外企啊 ，PDF 干过喏，别乱处理单位，先跟侬明白吧 ，OK 哩。Minda mangro kana angrisino amjun sidamang van phyasha da dum bagi koibana okijia sitef minda tengkano khogum phram kulam gulingpha ngotcha anglungdanga prena opkini minda mangro hilo hikya sambya labwa di mhuyunga mang phyasha da dum bagi koiban hingri kine minda mangro hikya tengli ju agdum bi koiba kya kijia sitef minda tengkano pritkini minda mangro krunga khokchangri lobane ra ki chia mangro unam umno khogum tram kulam kuling phang ko chak ko hup dinne thuang shanap job kini mangro kro loba khai khu khyang return kano amilo ba yam mong shali ri la minda mangro sunne si khaya moto ngjum gri phor lo ba yam mong ko le ju thu mi chona phop kini minda mangro ra ba waya chim brotherhood operation jia araka datto e your defense force la your army jutia mongyong op kia pdf rino kho hu phli gi phlo shu si tu ne khugum tram kulam kulik chi chik kham kulik ngum amira ba lhot phi kyakni khuza khangri angla kung atanga glum ne kong un ne ngreng pai ne me om bai thukha ji ya myu da nyi so ya enju chi no khugum tram kulam kulik ma ngko kya ngkung hu be kya khri gi ble khri vi na khyo pa khu ngu bum sa ru ne am khona op kini khugum tram kulam kulik a tung kana tun lok kya angri si ana ru pho a ngtung ka na kung le ju Kyopak kui peng ngwai rui atunga gulum ne kong u ne aming reng bai bai lhukai mong la. Matakku muna uvaya kyoku akrua gulum ne kong u ne mibi bai lhukai jia. National Unity Government NU jia saru ne amkha na kong opkini. Chutia matakku muna uvaya pak kui dumat la dumat kong u vay la Federal Democracy ra akuta kyopak kui sen ko ra gam umri ang vay la. Kyoza vanon denga glum ne ko ne omdukha gp ngg no saru ne am khana kung aruna kini ministry of defense pdf fun kanong dum ne yo khulam yama kho ban nun na ra khda yo amyu bibi baba ji pdf kan ko no khogum tram kulam kulim phang ko kya shali ko hup thu shogini pdf kan ko li ju mgoi kho yo khung op kya se ko ra ka bu ma kini khogum tram kulam kule ri anglung denga ngg mod hikya dung op kya pdf aming dui na omne khugum phram kulam kuli rui anglup tung kano khugum phram kulam kuling pha ang dot tung khu le ju kango khupang pdf shaliruya ming na ne bi mi bina opki chi aprit kini asina monglam riong pasipi ngmod tung kano mthu ang shona kom phakki chi a phuna opkini pdf kango no atung awang no naga yo ami le ju makui khu yo khong opki ase ko ra kam tumata kini Kyokwam Sungdung of Kia Gambale Madubi Minda Mangro Rabawe Tuna Chimbra the Hu Operationung Tutukia Angum Gyakemo Niam Tindrine Atungang Tuminga Leju Shimbang Gyakani Yamako Krungla Kyokunim of Ya Kyosa Kyangri Nimivan Ayo Tisina Ung Ainari Ayo Mine Nabum Kun Namicheng Nasaja Shinkano Printuni Nuba Quinavan Rain Umber Kokum Dungsi Mbakoyung Kengluk boy riphua khyang akdum asna alimna opkini lemmainsla keksak thegya khenglung rileju anglung kadang une angsho aglum okulum akhang ambutjia aminkhrana opkini lemmainsla khenglung boy rileju ajao amingtungka nangmana amhun riyung atukbakhru amingtungka naka amhun riyung huningne ajun riya hunung rok agya gung khengluk poi riju aiya kya uno jia ngai na wai thukhani kek sak thi kya khengluk poi ri la lem mindsuri yap na ru ru na sungon taw na miom khi na ri kabi vai ngo vai ya akduma kek thi une khyang ri amilin vai amin hun amai vai ya kya sak hingini nanga omna ka peyunga ngawaya achuna mai mai ri nhu akya ku ahi khyanga namthin duwai chuna ga gene nanga phophing awai ka kya khang le ju baina tumat bine achuna monglam ri mzi kya angbuma namthin bai
di gane ga ro di nya ne be radio ngi ye season ni go khitta yanar lai ba me shin myama san no chein manat 7 nai khwe ne nya 7 nai khwe a chein ni ma pyan lai song pye ja ba so radio ngi go manat ba 7 nai khwe ma line to 16 meter 18.89 megahertz nya bai 7 nai khwe ma line to 25 meter 17.64 megahertz do ma dai yai phan lu ma sin nai ma bi မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်